အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာအခုကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာပြည်ရဲ့အရေးဟာအရေးကြီးအချက်တစ်ချက်အနေနဲ့ဆွေးနွေးဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့ပြည်ပခါတွေအတွင်းရိုဟင်ဂျာမွတ်စလင်တွေကိုဖိနှိပ်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ဗြိတိန်နိုင်ငံသားဝင်ကြီးဂျယ်ရမီဟန်ကမြန်မာကိုအရေးယူဖို့ကုလသမဂ္ဂမှာဆွေးနွေးမယ်လို့ပြောဆိုခဲ့တယ်လို့ကုလသမဂ္ဂကဖွဲ့စည်းထားတဲ့လွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်ကလည်းရခိုင်ပြည်နယ်ပြည်ပခအတွင်းမွတ်စလင်တွေကိုဖိနှိပ်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်အပါအဝင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာဖြစ်ပွားခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတရားစွဲဖို့တောင်းဆိုထားပါတယ်။ဒါ့အပြင်နိုင်ငံတကာရာဇဝတ်မှုတရားရုံး ICC ကဒီရခိုင်ပြည်နယ်မြောက်ပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေမွတ်စလင်တွေကိုနှိမ့်ထုတ်ခဲ့တဲ့စွပ်စွဲမှုတွေအပေါ်တရားစီရင်ပိုင်ခွင့်ရှိကြောင်းစက်တင်ဘာ6ရက်နေ့ကလည်းကြေညာထားပါတယ်။ပြီးခဲ့တဲ့ရက်ကလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရိုဟင်ဂျာညီလာခံတစ်ခုကျင်းပပြီးလူမျိုးတုံးတပ်ဖြတ်မှုတွေလုပ်ခဲ့တဲ့အတွက်တပ်မတော်တာဝန်ရှိတဲ့သူတွေကိုအရေးယူဖို့ဆွေးနွေးခဲ့ကြပါတယ်။ဒီလိုအခြေအနေတွေကြောင့်ကုလသမဂ္ဂညီလာခံမှာမြန်မာနိုင်ငံရဲ့ရေးဟာဘလို့အခြေအနေမှာရှိလာနိုင်မလဲ။ရခိုင်မျိုးသားပါတီကဦးလှဆောကအခုလိုသုံးသပ်ပါတယ်။
ကျွန်တော်တို့ကတော့ဒီကဆိုရင်ကျွန်တော်တို့မြန်မာပြည်ရဲ့လက်ရှိ Democratic Transition ကတော်တော်လေးခက်တော့နေရတယ်နော်။ကျွန်တော်တို့အများဝေဖန်ဒီလိုတော့စီပေါ်ရခြင်းနဲ့ပုံပြတူတက်မှုမရှိဘူးကျွန်တော်တို့တိုင်းရင်သားအနေနဲ့ပါလဲတူတက်မှုမရှိဘူးတိုင်းရင်သားပါတီတွေနဲ့ NLD ကြားထဲမှာလဲဟိုတကယ်နည်းနည်းထွေးထွေးနဲ့ဟိုဆက်ဆံရေးမကောင်းဘူးဒီကြားထဲမှာအဲ့ဒီမွတ်စလင်ပြဿနာတို့အဲ့ဘင်္ဂလီပြဿနာကတရေပြီးတင်းလာတယ်တင်းလာဆိုကျွန်တော်တို့ကတိုးရင်ပါတယ်တိုင်းပြည်တစ်ခုခုပေါ့လေအဲ့ဒီဖြစ်မှာကိုဆိုရင်သူတပြင်းဒီဟာကလူတွေကတော့အကောင့်ထဲ follow လက်တိဖြစ်လာမယ်မဟုတ်လို့ထင်တာပဲဒါပေမဲ့ကျွန်တော်တို့ကတော့ကုလသမဂ္ဂတဆင်ကုလသမဂ္ဂတဆင်အဲ့ဒီအနောက်နိုင်ငံအုပ်စုတွေအပါအဝင်အဲ့ဒီဒီမွတ်စလင်အုပ်စုတွေဟာသူတို့ရဲ့လုပ်ငန်းကြီးအကောင့်ထဲပေါ်တော့ရတဲ့နည်းနဲ့ကြိုးစားတယ်လို့ထင်တာပဲကျွန်တော်ထင်တာကတော့ရခိုင်ဒေသကိုကုလသမဂ္ဂရဲ့ထင်ရှုမောက်ကိုမရောက်ရောက်အောင်လုပ်ဖို့တော့ကိုဆိုဘလိုပေါ့လေကိုဆိုဘလိုကျွန်တော်တို့အဲ့ကုလသမဂ္ဂတက်တွေလာဖို့ကြိုးစားမယ်အဲ့အိမ်မှာအဲ့မွတ်စလင်ဖွဲ့စည်းတွေဝင်လာမယ်အဲ့လိုဟာမျိုးလုပ်မယ်လို့ကျွန်တော်ထင်နေတယ်ကကျွန်တော်အထင်ပေါ့လေအဲ့ဒီဟာမျိုးမရောက်ရအောင်အစိုးရကြက်တီးပြောင်းလုပ်မှာပဲဒါပေမဲ့ဒီဘက်ကလည်းသိခံမှာတော့မဟုတ်ဘူးဗျအဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့ချင်းတွေကဘာလို့မောက်ကိုခံမှန်းလို့မရဘူ
းရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာကအခုလိုပြောဆိုမှုတွေကြောင့်ကုလသမဂ္ဂတက်တွေရခိုင်ပြည်နယ်ကိုဝင်ရောက်လာနိုင်ခြင်းရှိတယ်ဆိုတဲ့သုံးသပ်မှုတွေရှိနေပါတယ်တရားလွတ်တော်ရှိနေဦးအောင်သိန်းကတော့ကုလသမဂ္ဂအနေနဲ့အဲ့ဒီလောက်ထိဝင်ရောက်ဆွတ်ဖက်နိုင်ပွဲမရှိဘူးလို့သုံးသပ်ပါတယ်
။ကျွန်တော်တို့အဲ့ဒီလောက်ထိတော့ကုလသမဂ္ဂကဒီဘက်ကျွန်တော်တို့စေဒီဘက်ကလာမှာရေးစေရတော့အဲ့လောက်ထိဝင်လို့ခွင့်မရှိဘူးရ။ဒီလိုဖြစ်နေကျွန်တော်တို့နဲ့အကြီးကြီးဖြစ်နေတဲ့ပတ်ဝန်းကျင်ဒီဟာတွေမှာလည်းရှိနေတာပဲ။အာရဗ်နိုင်ငံတွေမှာအစ္စရေးနဲ့ဖြစ်နေတာရှိနေကြ၊ပေးနေတာပဲလीက။နော်စီးရဖြစ်ကြတဲ့ကိစ္စကြီးအများရှိတာပဲအဲ့လိုနိုင်ငံတွေကိုဘာမှဟိုဟာမကြည့်ပဲနဲ့ကျွန်တော်တို့ဒီဘက်မှာဒီရိုဟင်ဂျာသူတို့ပြောတဲ့ပင်းနာလောက်ချီပြီးဟိုဘက်ကန်ကူရဟိုဘက်မှာဒုက္ခသည်စခန်းရောက်နေတာမျိုးတွတ်တူတည်းကနေထိုင်အောင်မလုပ်ပါနဲ့ပြုပါတယ်ဆိုဒီဘက်လည်းလုံနေတာပဲဗျဒီဘက်လည်းကော်မရှင်နဲ့စုံစမ်းစစ်ဆေးပြီးတော့ကော်မရှင်ကတင်ပြတဲ့လက်ခံနိုင်တဲ့အချက်လက်တွေလက်ခံပြီးဆောင်ရွက်ပေးနေတယ်ဆိုတော့သူကဘာသိတာပဲဗျအဲ့တော့အဲ့လိုမဟုတ်ဘဲနဲ့သူတို့ကအချားကြီးနဲ့ဝင်နိုင်ရောကျွန်တော်တို့ပြည်သူဘက်ကရောအဲ့လိုနေမလားဗျာဒါကတော့ဘာပဲပြောပြောကျွန်တော်တို့ဟဲ့လားဟိုကျွန်တော်တို့ဒီအာဏာရှင်ခေတ်ရဲ့စနစ်ပေါ်မှာကျွန်တော်လဲခံစားခဲ့ရတာပဲဒီအချိန်မှာကျွန်တော်တို့ကဟိုငယ်ကျိုးငယ်သားတွေပေါ်ပြီးတော့သွေးပွဲစီရဲ့အဖြစ်မျိုးကိုကျွန်တော်တို့မရောက်စေချင်ဘူးဗျာဒါကတော့ဒီဘက်စဝင်လာရင်တော့ပြည်ရင်းကပုံပြီးညင်ညွတ်မှုရှိသွားမယ်လို့ကျွန်တော်အဲ့လိုတော့မြင်ပါတယ်
။တရားလွတ်တော်ရှိနေဦးအောင်သိန်းပြောသွားတာပါရှင်။မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးနိုင်ငံတကာကအခုလိုဆွဆွဲချက်တွေပေါ်ကုလသမဂ္ဂမှာဆွေးနွေးဆုံးဖြတ်နိုင်ရေးအခြေအနေနဲ့ပတ်သက်ပြီးမွတ်စလင်ဘာသာရေးခေါင်းဆောင်တူဖြစ်တဲ့ဦးအောင်မောင်ရဲ့အမြင်ကလည်း
တစ်ဖက်ကနေပြီးတော့ကြည့်မယ်ဆိုလို့ရှိရင်တော့ရခိုင်ဒေသမှာအဖြစ်ဖြစ်ပြီးဖြစ်ခဲ့တာလည်းအမှန်ပဲ။အဲဘယ်လိုဖြစ်ဖြစ်ခဲ့တယ်ဆိုတော့ကျွန်တော်တို့အမျက်မြင်တော့မဟုတ်ဘူး။ဒါတော့သူ့တပ်တွေကကြက်ထောက်ထားနေရှိကောင်းရှိမှာပေါ့နော်။နိုင်ငံတကာကိစ္စတွေ ICC ကိစ္စတို့ဆိုတာတွေကတော့ပြည်ရင်းဥပဒေရှိတယ်နိုင်ငံတကာဥပဒေရှိတယ်ပြည်ရင်းဥပဒေတွေကိုဖောက်ပြကျူးလွန်ရင်ပြည်ရင်းဥပဒေတွေကအရေးယူကြတယ်နိုင်ငံတကာဥပဒေတွေကိုဖောက်ပြနိုင်ငံတကာဥပဒေကျင့်သုံးနေတဲ့အရေးယူကြတာရှိတာပေါ့နော်။အဲ့တော့ကျွန်တော်ထည့်တာကတော့ရထိုင်ဒီပတ်မှာစစ်ပေါင်းမြောင်များစွာတွေကဒီမတူညီတဲ့ဘာသာစုလူမျိုးစုတွေဟာ အတူတကောအရှင်သွေးပြီးတော့နေထိုင်လာခဲ့တာဒီလိုကြီးမားတဲ့ပရိပက္ခတွေမရှိခဲ့ဘူးအဲ့တော့ဒီဘက်မှာဒီလောက်လူနေစုအင်အားစုတကူရခိုင်မြောက်ပိုင်းတော့များတင်များမှာပေါ့တို့တော့တိုင်းပြည်မှာအချုပ်ချာအာဏာရှိနေတယ်နော်တိုင်းပြည်မှာတပ်မတော်ရှိတယ်လုံခြုံရေးရှိတယ်အုပ်ချုပ်ရေးအာဏာရှိတယ်ပြည်သူကရွေးချယ်ထားတဲ့လွှတ်တော်ကြီးရှိတယ်အဲ့လိုအခြေအနေမျိုးမှာနော်ဒီလိုမျိုးအခုနလိုပေါ့ဗျာတီးကြနော်နေမီထူတော်ဖို့ဆိုတာကတော့ကျွန်တော်အနေနဲ့ဒီလိုမဖြစ်နိုင်ဘူးဒီလိုလည်းလုံလိမ့်မယ်လို့လည်းကျွန်တော်မယုံကြည်ဘူးဖြစ်လို့လည်းမရပါဘူးနော်ဒီလိုတောင်းဆိုလို့လည်းဥပဒေကခွင့်မပြုထားပါဘူးပြည်တော်စုနဲ့ပြုခွဲလို့မရပါဘူးပြည်တော်စုကိုလည်းစိတ်ပိုင်းတင်လို့လို့လည်းမရပါဘူးဒါအဲမလိုလားအပ်တဲ့အင်အားစုတွေရဲ့သွေးသွလှုပ်ဆော်မှုကြောင့်အခုလိုဖြစ်သွားတယ်လို့ကျွန်တော်တို့ကဒီလိုမြင်ပါတယ်
ဒါကတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာမြမအရေးဆွေးနွေးနိုင်မဲ့အခြေအနေတွေနဲ့ပတ်သက်ပြီးသုံးသပ်ချက်တွေကိုကြားခဲ့ရတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေဟာမြမလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုကြောင့်တစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်ဘက်ကိုတိမ့်နဲ့ချီပြီးထွက်ပြေးတိမ်းရှောင်နေရပြီးလူအခွင့်အရေးနဲ့အာဏာပြုကျင့်မှုတွေကျူးလွန်ခံထားရတယ်လို့နိုင်ငံတကာအတိုင်းဝိုင်းကဆွဆွဲထားပါတယ်။အဲ့လိုဆွဆွဲချက်တွေနဲ့အတူမြမတက်မတော်ထိတ်တဲအရာရှိကြီးတချို့နဲ့နေချားဆောင်ရဲတပ်ဖွဲ့တာဝန်ယူခဲ့ရသူတချို့ကိုဥရောပသမဂ္ဂအမေရိကန်နဲ့ကနေဒါတို့ကပိတ်ဆို့ရေးယူရာတွေလုပ်ခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းအရေးယူဖို့အစဉ်တစိုက်တောင်းဆိုခဲ့ကြပါတယ်ရှင်။